အရင်ကသစ္စာလေးပါးတရားအတူချုပ်ပြီးတော့လူကားရှင်နဲ့တွဲဖက်ပြီးတော့ဟောပြောဆုံးသတ်ခဲ့ပါပြီ။ဒီနေ့ကတော့အာလုံးရဲ့ဆန္ဒအရသူတည်လို့တဲ့အချက်ကလေးတွေမိများလို့ပြောလို့ဘုန်းကြီးများကတတ်နိုင်သမျှဖြေရမယ်အမေးဖြေနေပေါ့။မတိလို့မိတာတွေရတော့ကောင်းပါလားမတိလို့တိလို့တဲ့သဘောနဲ့မိတာတွေကအဲ့ဒါကောင်းတဲ့အလုပ်တွေပါပဲဘုရားမြတ်စွာကိုယ်တိုင်လည်းပဲကာမဝိဘင်္ဂတုံမှာဟောထားပါတယ်ကာမဝိဥဒိသတုံမမီးမမြညံမြင်ကန်းစုံစမ်းညံကြီးသည်တိလူရဲ့အချက်ဒီမမေးဘူးဆိုလို့ရှိရင်ဖြေနေတဲ့ပုဂ္ဂိုလ်ထာကအဖြေမရတော့ညာအမြင်ကတော့မမြင်ဘူးပေါ့လေမသိဘူးပေါ့အဲတိလူရဲ့အချက်ကိုမရှင်းလို့မေးတဲ့အခါဖြေတဲ့ပုဂ္ဂိုလ်ကလည်းပဲတော်တယ်ပြီးဖြေပေးလို့တိရှိပြီဆိုလို့ရှိရင်ညာမြင်လေးတွေရှိလာတော့ပဲမနကောက်ပါနဲ့ဒီကတော့ဒါဖျားဟောပါပဲအဲ့တော့ခုယောဂီတွေကအတိလိုတဲ့အချက်ကလေးတွေမေးလာတော့အမှန်တော့ကောင်းမြတ်တဲ့အလုပ်ပါပဲမိသမီးတွေကိုတော့ဘုန်းကြီးကတော့ဖျားမဟုတ်တော့အဖြေကြည့်ကြကြဖြစ်ချင်မှဖြစ်မှာပါလေဆွနိုင်သမီးတော့ဖြေကြည့်ရတာပေါ့အဲ့တော့ဒီနေ့ယောဂီများတွေကပေါ့လေပု္ပ္ပစာ၉ခုမေးထားပါတယ်ဒီပုစာကိုတဏှာကြီးခွဲအတွက်တော့တဏှာသမျှဘုရင်ဖြေရပါပါလိမ့်စွန့်တဲ့သမျဓမ္မတော်ဆိုထားတာ Question Institute ရောကြီး at DMC Spring Retreat 2009ဆိုထားပါတယ်ကျန်တဲ့ဟာရတော့ဓမ္မဒီမိအတူချုပ်ပြီးတော့ဖတ်ပြလိုက်ပါလေ။မှန်ပါဗျာ။ဘုရားပု္ပ္ပစာ။ဘုရားပု္ပ္ပစာဖတ်ပြလိုက်ပါ
။ဖတ်ပြီးပါပြီဆရာတော်ဗျာ
။ဘုံလုံးဖတ်ပြီလား
။ပြီးပါပြီဆရာတော
်။နံပါတ်1ပု္ပ္ပစာကတရားထိုင်မှတ်သည့်အခါမျက်လုံးပိတ်ထားသဖြင့်မြေကြီးအာယုံမရှိပါတော့လေ။တခါတည်းရန်အမှုန်တဲ၌ပင်စိတ်ထဲပင်ပုံမျိုးမျိုးမြင်ပါသည်။စိတ်ထဲမြင်မှုမိတို့ဖြစ်ဒီကိုရှင်းပြပါတဲ့ဘိက္ခုဓမ္မရှိခိုင်းမျိုးလုံးပိတ်ချာမိစရာအာယုဆိုတာတော့မျက်စိနဲ့မြင်တာမျိုးတော့မဟုတ်ဘူးပေါ့စိတ်ထဲမှာထင်ရလာတာစိတ်ထဲမှာထင်ရလာတာကိုပဲမြင်တယ်ရောလို့ခေါ်ပါတယ်တဲ့မြင်လာတော့မဟုတ်ပါဘူးဒါကတော့မြင်နေမြင်စရာအယုံတွေကြီးလိုက်လို့မျက်စိမှိတ်လိုက်လို့ရှိရင်တကယ်မြင်တယ်လို့တရားမှုတွေကတော့ရိုးရိုးအခါမှလည်းရှိတတ်ပါတယ်တရားထိုင်တဲ့အခါမှာခဏကသမာဓိတွေကတော်တော်လေးအားပြည့်လာလို့ကမိစနာအစာရှိတဲ့ကုသတရားကိုဟန်တာပိတ်ဆိုပြီးတော့ဉာဏ်ရစီတတ်တဲ့និဝရဏတရားတွေထိုက်တန်တဲ့မြတ်ကင်းတဲ့အချိန်ကစပြီးတော့ဒီလိုပါပဲမြင်ရောင်ကြားရောင်ဒီလိုအာယုန်နေချင်ဟန်လာတတ်ပါတယ်အဲ့ဒီအာယုန်တွေကိုတော့သင်္ကြန်နိမိတ်တသင်ညာကြောင့်ဖြစ်တဲ့အာယုန်တွေလို့ဆိုပါတယ်ဖြစ်တာတင်ညာကြောင့်ထင်ဟတဲ့အာယုံကြီးပေါ့တင်ညာနိဒါနတင်ညာလင်းအကြောင်းရှိထင်ဟတဲ့အာယုံကြီးတင်ညာပေါ့ကတင်ညာကမြဖြာခံတဲ့အာယုံကြီးလို့ဒီလိုဆိုရတယ်နော်မာတော့တကယ်ရှိအဟုတ်ရှိတာတော့မဟုတ်ပါဘူးပညာအာယုံကြီးလို့ခေါ်ရတယ်ဘရမအာယုံစစ်တော့မဟုတ်ပါဘူးသို့တော့မြေတရားဖြစ်နေတဲ့စိတ်အစဉ်လေးတွေကတော့ ပရမတ္ထအစ်စ်ပါပဲတိတ္တကျေပြပြဖြစ်မယ်ဆိုရင်လည်းအများကြီးရှိပါတယ်ဒါလို့ဆိုလို့ရှိရင်တော့ဒါလည်းလောက်ပါပြီဒီကနေ့ပတ်သက်ပြီးတော့အတိသတိပေးစရာလေးတွေရှိပါတယ်ခုနခဏိကသမားဒီလေးနေနေအားပြလာတဲ့အခါမှာတောင်းတောင်းမြောက်မြောက်အာယုန်ွေးတီထိဟတာတော့အဆုံးပါပဲဖရာအာယုန်လေးပေါ်တာသံဃာအာယုန်လေးပေါ်တာပဲပုံပိတ်မှလေးလည်းပေါ်တာပဲတော်တော်ရေမြေစသည်ဒါလည်းပေါ်တာပါပဲနည်းနည်းလေးတမာတိရှိလာတော့စိတ်ကလေးကဒီညာလေးညွှန်လိုက်လို့ရှိရင်ပုံရပေါ်ပေါ်လာပါတယ်တကယ်မြင်နေရတယ်ပါဒါပညာအာယုန်ကြီးဆိုတော့တကယ်ပရမအစ်စ်တော်မဟုတ်ဘူးအဲဒါကိုအထင်ကြီးကြပါပဲပုံထဲမှာဖျားဖူးရတာကဘာမှဟုတ်တာမဟုတ်ပါဘူးဘာမှအနှစ်သာရမရှိပါဘူးညီရတော့ဖျားဖူးရတကယ်ဖျားဖူးရတယ်ဆိုတာကတရားကြီးအာထုတို့တရားမြင်မှတကယ်ဖျားကိုမြင်တာပါခေါ်ချထားတဲ့တရားတော်ဒီမိမိတဏ္ဍမှာရှိလာလို့လို့ရှိရင်ဓမ္မဝိနည်းခေါ်တဲ့သာသနာကမိမိတဏ္ဍမှာရှင်သန်းနေတော့ဒီဓမ္မဝိနည်းခေါ်တဲ့သာသနာကိုတည်ထောင်မှုနဲ့မြတ်စွာဘုရားကလည်းပဲခုနှလုံးသားထဲမှာဟောဒီဓမ္မဝိနည်းတက်တော့ရှင်းတန်းတို့ပါလေဖရာလည်းပဲရှင်းတန်းနေတာပါပဲရှင်းတန်းတယ်လို့ဆိုရမှာပါပဲအဲ့ဒီလိုအနေမျိုးရောက်မှစိတ်ချပါလေဗာလိညာလေးပေါ်လာနေမှအဲ့ဒါထင်ကြီးပြီးတော့ဒါနဲ့အချိန်ကုန်သွားလို့ရှိရင်အခုလိုမြင့်မြတ်တဲ့ဥပဒနာလုံကအနောက်ရှိဖြစ်တတ်ပါလေဆရာမရှိလို့ရှိရင်ကိုယ့်ကိုယ်အထင်ကြီးပြီးတော့စွဲထားတဲ့အခါချွတ်လို့မရအောင်ဖြစ်တတ်ပါလေစာပေနဲ့လက်တွေနဲ့ပေါင်းဆက်ပြီးတော့ချုပ်ပြီးမယ်လို့အခုအခုဆွဲထားတော့အချင်းတစ်လုံးနဲ့ရှေ့မတိုးတက်တော့ဘူးဖြစ်ပြီးတော့တကယ်အနှစ်သာရဖြစ်တဲ့တရားတွေဆုံးရှုံးတတ်ပါတယ်သတိထားကြဖို့ပဲနံပါတ်1ပု္ပ္ပာကတော့ယုံနဲ့တရားရဲ့အဖြစ်အပျက်ကိုသိရာဝိသနာဇံဝင်ပြီးဤကဲ့သို့ဖြစ်ရပါမလားဥပဒနာဇံဝင်ပြီးစဥပဒနာဇံလည်းပြောပါလေဇံဝင်သွားဇံဝင်စားတဲ့သဘောမျိုးတော့မဟုတ်ပါဘူးရှုခွက်အာယုံမှာမှာချိန်ပြီးတော့မှတ်တော့တက်တက်ပြီးတော့သွားတာပါပဲထိထိထိနေတာဒီသဘောပါပဲရှုခွက်အာယုံမှာထိထိပြီးမှတ်လို့ရှိရင်တို့ရဲ့အချင်းအရာဆုံးသိလာတာပဲမြတ်ရှင်ရဲ့သဘောပဲဆိုတော့သိလာတော့ပဲအဖြစ်လဲဆိုတော့ဧကဂရာဆိုတာပါလေဧကဂရာဖြစ်ကိုဖြစ်ရပါတယ်ဆွေဆွေမြတ်မှတ်လို့ရှိရင်မှတ်မိအောင်ပါမှာဧကဂရာခေါ်တဲ့သမာဓိဖြစ်ပါတယ်သူကတော့စိတ်တွေကိုအခြေအနေမှောင်အောင်သူကပြုလုပ်ပေးတာချူတည်တဲ့စိတ်တွေအခြေအနေမှောင်အောင်ပေါ့လေဟုတ်သူကပြုလုပ်ပေးတဲ့သဘောဒါဖြစ်ကိုဖြစ်ရမှာပါမဖြစ်လို့ရှိရင်ညာမဖြစ်ပါဘူးညာမပေါ်ဘူးဖြစ်ကိုဖြစ်ရမယ်ရာဘုရားတရားပဲခါဟောပါသေးတယ်ဒီခဏိကသမารီဥပဒနာခဏိကသမဥပဒနာသမารီဟာအတိညာရဲ့အနိကတ်ဆုံးအကြောင်းလို့ပြောသွားပါတယ်ရွယ်စုတဲ့ဝိတက်ကတော့သဟကာရီညာနဲ့တွဲဖက်ပြီးတော့ဖြစ်တဲ့အကြောင်းဆိုတာရှင်းလင်းသွားပါတယ်အဲ့ဒါလေးပြန်နှလုံးသွင်းလို့ရှိရင်ဒီဖြေလွယ်လွယ်ပဲရသွားပါလိမ့်မယ်အဲဒါလို့ဆိုတော့ပါပြီအမှတ်သုံးပု္ပ္ပာကတော့နေ့စဉ်ဘဝ daily life တဲ့အမှတ်တတိ mindfulness ကိုထိမ့်သိမ်းထားပြီးဥပဒနာညာရနိုင်ပါသလားတဲ့ဒါတော့နေ့စဉ်ဘဝမှာဆိုလို့ရှိရင်တော့လောကီဥစားပြရတဲ့အချိန်လည်းရှိပါတယ်ဓမ္မဥစားပြရတဲ့အချိန်လည်းရှိပါတယ်လောကီဥစားပြရတဲ့အချိန်မှာလောကီကိစ္စပြည့်မြောက်ဖို့ဓမ္မဥစားပြရတဲ့အခါမျိုးမှာဆိုဓမ္မဥစားပြဖို့ဒါလေးဥစားပြဖို့နှမျိုးခွဲရပါတယ်ဓမ္မဒီခါမျိုးမှာတော့ဝိပဿနာဉာဏ် ညံညံမဖြစ်တော့လည်းဝိပဿနာညံဖြစ်ရဲ့အတွက်တန်နိုင်ညံရှိမှတ်တာတော့ဒါဝိပဿနာညံဖြစ်ဖို့အကြောင်းလေးပြေဆုံးတော့တော့ပါတယ်ဆက်ရကတော့တိအလုတ်တွေလင်းလင်းမြန်းမြန်းစဖတ်မှုစဉ်းစားနိုင်မှု လောဘတဖြင့်ရှုမှတ်ရခက်ခဲပါသည်တဲ့ဒါလောကီဥစ္စာပြရတဲ့ခါမှာတော့ခက်ခဲတာပေါ့သူဥစ္စာပြလိုက်ပေါ့နေ့အလုတ်ကြောင့်တရားစခန်းရက်ရှိဝင်ရမဖြစ်နိုင်ပါတဲ့ညံ့ညံ့တဲ့လောဘမဲ့ကိစ္စတွေဆိုတော့ဒါလောကီကိစ္စဥစ္စာပြရမှာလीစိတ်စိတ်မှမှတ်နိုင်သည့်တရားဟောင်းမှာခက်ခဲခြင်းလीပေါ့မိသလောက်ပေါ့ ပါနေနေဆိုလို့ရှိရင်ကိတ္တအရှိန်ဟောဟာပြတ်တောင်းပြတ်တောင်းဖြစ်ပြီးတော့သိအာမခေါင်းဘူးပေါ့ဒီအလုတ်ကြောင့်တရားစခန်းရက်ရှိဝင်ရမဖြစ်နိုင်ပါတဲ့ဒါကတော့လောကီကိစ္စကိုဥစားပြလို့အကြည့်လို့ရှိရင်တော့ဒီလိုပဲတွေးစားပြီးတော့ပြောမှာပါပဲဘုရားမြတ်စွာအလိုပြောရမယ်တိတိကျကျပြောရမယ်ဆိုလို့ရှိရင်တော့ ဘဝဆက်ဆက်ကပါလာတဲ့ယုံနာပေါ်မှာထေရှားတဲ့ယုံနာပေါ်မှာအသက်ရှိတယ်ဆိုတဲ့အစွဲမာပြမာကြီးကဖန်ဆင်းတယ်ဆိုတဲ့အစွဲပြီးတော့လောဘဒေါသမောဟကြီးအရှိန်ဟုံးနဲ့ဖြစ်နေတာမကင်းနိုင်တာတွေပါလေဒါတော့ဒါလည်းရှိပါတယ်အဲ့ဒါတွေရှိနေတဲ့အောက်တန်းအကြဆုံးဘဝတည်ရောက်တော့နိုင်တယ်ဆိုတော့ပါလေလောကီကိစ္စဥစားပြရတဲ့အတွက်တဘောအတွက်တော့ စောင်းဒီပြေလဲပြီးတော့မျက်နှာမငယ်ဘူးပေါ့ဒါတော့တော့ဖြစ်နေတာပေါ့ဒါအတိအဖွဲလေးပါတဘောလူဖြစ်ရချိုနှက်ဖို့ရတဲ့အထူးသဖြင့်အောက်တန်းအကြဆုံးဘုရားမိမရောက်ဖို့ရတဲ့ချင်းရှဲကာလမှာလည်းပဲလူမပီသာတာလူလိုစိတ်မထားနိုင်တာလူအသိဉာဏ်နေမရှိလို့မိမိမှာလည်းအောက်တန်းတော့တာဖြစ်နေတာလေဒါတွေလည်းစဉ်းစားရပါတယ် ဒီတော့အခွင့်တောင်းတမင်္ဂလာလုပ်ပြီးတော့လက်ရှိလူသားတွေမှာပေါ့လေမကင်းနိုင်တဲ့ကိစ္စတွေမကင်းနိုင်တဲ့ကိစ္စကြောင့်လူတွေကိုအစဉ်တန်းလေးတွေမြင့်များတာပေါ့လေဒါတွေကတော့ဆွံ့လို့ရပါတယ်ပရိစ္ဆာကဖြစ်ရပါတယ်ပရိစ္ဆာကအချင်းချင်းမဟုတ်ပါဘူးဒါတွေဆွံ့လို့လိုက်တဲ့အတွက်အာမခံရဲ့ရှိတဲ့ပိုင်ဆိုင်မှုတွေပေါ့လေ အခြေခံကိုယ်ရှင်တရားလေးပိုင်သွားမယ်စိတ်နေစိတ်ထားလေးဖွင့်ရတဲ့စိတ်နေစိတ်ထားလေးလည်းပိုင်သွားမယ်အတိညာလေးလည်းပိုင်သွားမယ်အားထုတ်လို့အနည်းဆုံးတမက်တဖို့ရရှိသွားပြီဆိုလို့ရှိရင်လောကုတ္တရာဒီလက်သမားကြီးပညာအကျင့်တရားတွေပိုင်သွားပြီဆိုလို့ရှိရင်ကြီးကျယ်မြင့်မြတ်အမဂန်ရရှိတဲ့ပရိက္ခာဟဆိုတာရသွားမှာပါပဲအဲ့ဒါကြီးဆောက်ဆောက်လို့ရှိရဲ့အခု အလုတ်တီရှုပ်နေလို့တရားစခန်းရက်ရှိဝေယံဆိုတဲ့အကြောင်းပြချက်ကတော့မလုံလောက်တဲ့အကြောင်းပြချက်ပါပဲဒီလိုအရာမျိုးမှာဗုဒ္ဓမြတ်စွာဟာအမှန်တရားပြသားပါတယ်ဗုဒ္ဓမြတ်စွာကိုယ်တိုင်ပဲဟိုခေတ်ကဆိုလို့ရှိရင်အမှန်တရားကောင်းရတဲ့ ဘင်းစီစဉ်တွေကိုပေါ့လေပယ်ပယ်နေနေပြိဿာကပြုပြီးတော့တောထွက်ပြီးအမတရားတွေရှာဖွေလို့အမလမ်းကြောင်းတွေ့သွားတဲ့အခါအဲ့ဒီလမ်းကြောင်းတည်းအထုတဲ့အခါကျတော့ဘောဆက်စစ်ကပါလာတဲ့ကိရိတာဆွဲရီကလုံးဝလွတ်ပြီးတော့လမ်းမှန်နဲ့လမ်းမှန်ကောင်းကောင်းကြည့်ပြီးတော့ပေါ့လေတတ္တဝါတွေကိုလမ်းမှန်ပြနိုင်တဲ့အခြေအနေရှိသွားပါတယ်ဒီခါမှာဘုရားမြတ်စွာက ဘဝဆက်စကပါလာတဲ့မိဖြစ်စဉ်ကြီးမှာတေဂါတိတိအမြန်ဆုံးပယ်ဖို့ဆိုတာပါလေဝါကြထားပါလေရေဝတ်လှန်စုတဲ့ပုဂ္ဂိုလ်ဟာစုရလှန်အမြန်ဆုံးဆွဲထုတ်ဖို့ဥခေါင်းမီးလောင်လို့ရှိရင်လောင်နေတဲ့မီးကိုအမြန်ဆုံးညှိတတ်ဖို့လိုအပ်တယ်လို့အခုဘဝဆက်စကပါလာတဲ့တေဂါတိတိအစွဲဟာမီးတယ်နော်အမြန်ဆုံးချွတ်သွားဖို့ဆိုတာပါလေအဲ့ဒါအတွက် ပရိစ္ဆာကလုံနေရပါလေပရိစ္ဆာကလုံလို့ရှိရင်အမှန်ဆွဲအကောင့်နဲ့ကိဋ္တိတာတွေကဆွဲရည်ကလုံပြီးတော့အပေါ်မြင့်ပြီးတော့ပေါ့လေ တကယ်ထူးမြတ်တဲ့တရားရသာတွေတွေ့တော်နေပါလေ။အဲ့ဒါကြီးစဉ်းစားရပါလေဒါမှဘုရားမြတ်စွာကိုယ်တိုင်အရတမေနဲ့ကိရိသာတိမှန်တယ်ဗျ။အောက်တန်းကျစီတဲ့ကိရိသာတိမှန်တယ်အပြတ်ရှင်းလိုက်တဲ့အခါကျတော့အငွေ့သက်တောင်ရှိတော့ဒီခါမှာမြတ်စွာဘုရားသိရှင်းသွားတာပဲအညီကြီးတယ်။အညီကြီးရှင်းသွားတော့အများရဲ့ကြည့်ညိုလေးစားတိုက်တဲ့အကျိုးကုံအလိုလိုပေါ်လာတာပါပဲ။ဒီနမူနာယူပြီးတော့မိမိတို့လည်းမိမိတို့အတိုင်းအတန်နဲ့ပေါ့လေ။ချိန်ပြီးတော့ပေါ့လေ။အရေးကြီးဆုံးတက္ကတိဝိသုကိစ္စအဘယကမဏိယတရားတွေကိုသီဝရဘာဝနာတရားအထုတ်ပြီးတော့ရှင်းဖို့လိုတယ်ဆိုတာပေါ့အနည်းဆုံး။ရှင်းရင်အများရဲ့အထင်မြင်သိမခံရဘူး။မချင်းမှုသည့်တောင်တော့မယုံသည်မလေးစားသည့်တောင်တော့မအများရဲ့အစော်ကမခံရဘူး။နေတဲ့အချိုးမှာဟိုရနေနေဟာကြီးရနောက်ဘဝဆင်းဆင်းလေးပွားသွားမှာပဲဒါလည်းထောက်စားမှာပဲအမှတ်လေးပု္ပ္ပစာ enlightenment ရပြီလျင်ကိလေသာလုံးဝမဖြစ်တော့ပါလားတုံးမဟုတ်ကိလေသာများပေါ်သေးတော့လဲတတိယကြောင့်ကိလေသာများအာမရှိတော့ပါလားတည်ထားပါတယ်ဒီ enlightenment ကဘယ်လောက်တိုင်းတရီသွားတယ်လက်တွေ့လဲဆိုတာမိခွင့်ရှိသိမှာပါပဲဘုရားဗုဒ္ဓဂရကအနာဂါယဟနာပုဂ္ဂိုလ်ရှိပါတယ်အရိယာပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်တန်တမှာဖြစ်တဲ့လက်တွေ့လဲဆိုတာကိုယ်ရနာလေးလို့ပါတယ်ပုဂ္ဂိုလ်၄မျိုးတည်းကယဟနာကလွဲရင်ကျန်ပုဂ္ဂိုလ်တွေမှာတော့ကိလေသာလုံးဝမဖြစ်ကြတော့မရှိပါဘူးကြည်သာလည်းဖြစ်ပါသေးတယ်တတပံဆိုလို့ရှိရင်တက္ကတိဝိသုကိစ္စသီလပရပရမတာနဲ့အပါယကမဏိယကာမိစ္ဆန္ဒနိဝရဏပြပါဒနိဝရဏဒါတော့အပြတ်ရှင်းလိုက်ပါလေယုံရင်ကျမ်းသာနဲ့ကာမိစ္ဆန္ဒနိဝရဏပြပါဒနိဝရဏဒါတွေရှိပါသေးတယ်အဲ့ဒါတွေကိုတော့တက္ကရာကံကကျမ်းသာနဲ့ဟာတွေကိုပေါ်ပြီးပြန်လိုက်ပါလေအနာဂံကြတဲ့အခါကျတော့နုညံ့တဲ့ကာမိစ္ဆန္ဒနိဝရဏနိဝရဏတွေအပြတ်ရှင်းလိုက်ပါတယ်။ဒါပေမဲ့လို့မောဟတို့ဒိဋ္ဌိမိတ္တတို့ပြီးတော့ဘဝရာဂတို့ဒါတွေကြားနေပါသေးတယ်။အဲ့ဒါတွေကြတော့ယန္တာအကုန်လုံးအပြတ်ရှင်းလိုက်ပါတယ်ဒီမှာ။ယန္တာမှာရရှိတဲ့ enlightenment မျိုးသားကိလေသာတွေအပြတ်ရှင်းနိုင်တယ်ဆိုတာနားလည်ဖို့ပါပဲ။သုံးဖို့ကိလေသာများပေါ်သေးတော့လေသတိရောက်ကိလေသာများအာမရှိတော့ပါလားတဲ့။ဒါကတော့တကယ်ရသွားလို့ရှိရင်တချို့ဟာတွေကအပြတ်ရှင်းပြီးတော့တချို့ဟာတွေကတော့အာနေသွားတာပေါ့။ဒါတော့ဖြစ်နိုင်ပါတယ်တော့။ပြာယောကကုသယီနဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ယာနုမြိတည်နေလောက်တဲ့အပြာယောကရှိဦးပိုင်ကုလို့ဇာခိုင်တော့50လောက်ပြောသွားပြီဆိုလို့ရှိရင်ဒါအပြာတော့ရှိသေးတာပေါ့လေဒီမှာအဲ့ဒီအစင်းလောက်နောက်ဆက်ပြီးတော့ကုတဲ့အခါကျတော့အလုံးပြားအပူချိန်လေးပေါ့လေကြာသွားရင်ဒါရခိုင်တို့တွေညော့သွားတော့ပေါ့နောက်ဆက်ပြီးတော့ကုတဲ့အခါမှာတပြားကြာပြားလို့အချိန်လေးရောက်သွားပြီဆိုလို့ရှိရင်8500ခိုင်လုံးလောက်တော့ယောဂပူကြီးကြာသွားပြီပေါ့နောက်ဆက်ပြီးတော့ရှူတဲ့အခါမှာရခိုင်တို့ပြည့်ပြားကြီးပြောက်သွားပြီပေါ့အဲ့ဒီအနေမျိုးနဲ့ရှင်းကြည့်လို့ရှိရင်ခုနအလိုက်ချွေးဆိုတဲ့ဟာလည်းပဲပုဂ္ဂိုလ်အလိုက်ပေါ်လိရှားလာမှုရှိတယ်ဆိုတာနားလည်ရမှာပါပဲအဲကောအမပု္ပ္ပစာငါသွားကြစို့မာရတကယ်ရှိပါသလားတဲ့သို့မဟုတ်အကုသိုလ်ကိုမာရပုဂ္ဂိုလ်အဖြစ်နိုင်ရှင်တင်စားထားပါသလားတဲ့စာပေရပြောရလို့ရှိရင်တော့မာရရှိတယ်လို့ဖြစ်ရမှာပါပဲ။အဲဒီမာရက၅မျိုးရှိပါတယ်။ဒီဝဗုဒ္ဓမာရ ကောင်းတာတွေလုပ်တဲ့ဟာကိုအကြီးအကျယ်နှောက်ယှက်ပေးတဲ့မာရပါဘူးအထူးသဖြင့်အခုလိုသာသနာ့ကိစ္စတွေကိုဆောင်ရွက်တဲ့အခါမျိုးမှာအကြီးအကျယ်ဒုက္ခပြီးတော့အနောက်ရှက်ပြီးတဲ့မာရဒီဝဗုဒ္ဓမာရလို့ခေါ်ရတယ်ဒီမှာပြီးတော့ဒုတိယတော့ကိဋ္တိစာမာရပြည့်စုံပါသည့်ပညာအရှင်တရားတွေပေါ့လေကျင့်သုံးလို့အဲ့ဒီပုဂ္ဂိုလ်မှာခန္ဓာအပြားစလို့ပေါ့လေသိပ်ဖြားနေတဲ့အခါမှာလည်းတော့ရာဂဏုအစိတ်လောက်ပြတ်သွားပါတယ်နောက်ဆက်ပြီးတော့ကုသခံတဲ့အခါရာဂဏု90လောက်နောက်တပြားချောင်ပြားဖြစ်သွားတဲ့အခါကျတော့ရာဂဏု85လောက်ပေါ့လေပြတ်ချသွားတာအဲ့တော့တပြားချောင်ပြားကိုအပြားပြတ်စီဆောက်လိုက်တဲ့အခါကျတော့တက်ချိန်မှာမတက်တော့ဘူးဆိုလို့ရှိရင်တော့ဒါအပြားပြတ်ပြီပေါ့အဲ့ဒီသဘောသွားလေးကြည့်ပြီးတော့ပေါ့လေကိလေသာမာရကြီးအစင်းစင်းအစင်းစင်းပေါ့လေအကျင့်နဲ့ဖြတ်လိုက်တာမှာပါမမရှိတော့ဘူး။ဒီတော့ဒီဘုရားပဲခန္ဓာကိုယ်นี่ခန္ဓာစည်းရဲ့ခံရမှာပဲ။နောက်ဘုရားဇာတိဘုရားဇာတိမရှိတော့ခန္ဓာကိုယ်လည်းမရှိတော့ခန္ဓာမှလည်းပဲအဲနိုင်တယ်လို့ဆိုရမှာပါပဲ။အပိစင်္ဂရမှဆိုတဲ့ဟာကတော့ဘုရားကိုဖန်တီးတဲ့ကုသအကုသကံတွေပေါ့။အဲ့ဒါအပိစင်္ဂရမှရသာဖြစ်သွားပြီဆိုလို့ရှိရင်ပြုသမ ्या အပြုမူတွေဟာကုသလည်းမဟုတ်အကုသလည်းမဟုတ်ရဖြစ်တယ်။ရဆိုတော့နောက်ဘောလေးကောင်းကျုံပြီးတော့အပိစင်္ဂါရမှလည်းနိုင်သွားပြီလို့ဆိုရမှာပါပဲ။ကိလေသာမာရလည်းပဲကောနမြတ်စွာဘုရားမှာအစဉ်စစ်ပတ္တပတိမေသကာယအနာဂါယမြတ်တိဖြစ်သွားတယ်ဆိုတော့ကိလေသာမာရများမှလည်းပဲဒါလည်းအပြတ်ရှင်းလိုက်ပါပြီဒီမှာ။ရဒီနီယာဌာနမှာဒီမျိုး၅မျိုးတည်းကပေါ့လေထင်ရှားတဲ့ဟာတော့လက်ခံနိုင်ပြီပဲလို့မထင်ရှားတဲ့ဟာတွေကတော့ဟုတ်မှဟုတ်ပါမလားဆိုတော့သံသယဖြစ်เสียရှိပါတယ်ဘုရားဟောထားတဲ့တရားတော်ကြီးတွေကအကြောင်းအကျိုးဆက်ဆက်ပြီးတော့တွေးခေါ်ညာတယ်လည်းပဲသဘောပေါက်ပြီလက်တွေလည်းအားထုတ်လို့ဝိဇ္ဇတနာဥပါဒံကိရိတာတွေလည်းပဲညှိပြီအဆိုစီတတ်တယ်မရှိဘူးအဆိုစီတတ်တယ်မရှိဘူးဆိုလို့ရှိရင်ကာမကောင်းကံဆိုးကံတွေဒါတွေလည်းဖြစ်ခွင့်မရှိဘူးကောင်းကံဆိုးကံတွေမရောက်ဘူးဆိုလို့ရှိရင်ကောင်းကျိုးဆိုးပြေးဆိုးပြေးလည်းပဲနောက်တော့မရှိတော့ဘူးပေါ့ဒါအမှန်ထင်ရှားပါလေဒါကတော့အဲ့တော့ဒါတွေကြောင်းကျိုးဆက်လို့ပိုင်မနေလည်းသိရပြီဆိုလို့ရှိရင်ကိုယ်ညာမမီးတဲ့အရာလည်းပဲဖြစ်နိုင်လောက်တယ်ဆိုတဲ့အသိစိတ်တည်းဘုရားကိုယုံကြည်သောအားဖြင့်ရှိတယ်လို့တွေ့ရမှာပါပဲဒီဝဗုဒ္ဓမာရဒါပဲဘုန်းကြီးတို့ဖြစ်နိုင်တယ်သူကမာရရှိပြီဆိုတာစဉ်းစားနေမယ်အစားပေါ်လीအနိကဆုံးကိလေသာမာရအတွင်းကိလေသာမာရတွေတော့ဒီအကျင့်နဲ့ပေါ့လေအပြတ်ရှင်းဖို့တော့လိုအပ်တယ်ဆိုတာတော့နားလည်ထားပါတယ်ဒါပဲရည်ကြည့်ပါတယ်နတ်ရှိသလားဘာလားဒါရီကဒီမိကုန်းဒီမိဖို့မလို့ဘူးဒါအရေးပါတယ်မိကုန်းလည်းမဟုတ်ပါဘူးမာရဆိုတဲ့အဓိပ္ပာယ်ကတည်စီတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်တည်စီတယ်ဆိုတာတည်အောင်လှုပ်တယ်လို့အဓိပ္ပာယ်ရပါတယ်တရားလုံးတာကိုပဲတတ်တယ်လို့ခေါ်ပါတယ်အဲဒီ၅မျိုးထဲမှာဆိုလို့ရှိရင်ကြောက်စရာအကောင်းဆုံးကတော့ကိလေသာမာရကြောက်စရာအကောင်းဆုံးပဲရိုးရိုးလောဘဒေါသမောဟအငြိကြီးလို့ဖြစ်ုံရလို့မဟုတ်ဖဲနဲ့မညီမမျှအစွန်းတွေထွက်လာပြီဆိုလို့ရှိရင်တော့တကူကောင်းစွာစိတ်ကြည်များပြီဆိုလို့ရှိရင်တော့လောဘအလိုလိုက်မှာပါမိတ္တကရုဏာကင်းမဲ့လို့ရှိရင်တော့ဒေါသကအဆုံးရောက်သွားပြီ။မုန်းတီးစေရစ်စစ်တဲ့သွားရအဆုံးရောက်သွားပြီ။အဲ့လိုအဆိုးတွေအပြစ်ကိုမမြင်တာပေါ့လေ။ရံကားလူတဲ့သဘောတွေရှိတာတော့ဒါမောဟအဆုံးရောက်သွားပြီ။အဲ့လိုအဆုံးရောက်တဲ့လောဘဒေါသမောဟတစ်ခုခုကိုအလိုလိုက်မယ်ဆိုရင် ဘာတွေဖြစ်တယ်လဲဆိုတော့ကြည့်ပေါ့ကိလေသာမာရမကင်းတဲ့ပုဂ္ဂိုလ်ဘာလုပ်ဖြစ်တော့အခုလောဘတွေလွန်ကဲလို့ကာမဂုဏ်တွေလွန်ကဲလို့ယောဂတွေဖြစ်တာတွေပိဆွဲလို့ယောဂတွေဖြစ်တာတွေသိတာတွေဒေါသတွေလွန်ကဲပြီးလို့မထိတ်နိုင်လို့ပေါ့လေရသမှုတွေဖြစ်ပြီးတော့သိတာတွေမိုင်မဲမှုအကြောင်းပြီးတော့သိတာတွေယုတ်တည်းလူမသိသည့်ကြောင့်တော့မှဂုံတွေနှလားမထူနေအောင်သိသွားတာတွေပေါ့သိစီတယ်သိအောင်လုပ်တယ်တတ်တယ်ဆိုတာဘယ်လောက်ထင်ရှားသလဲလူမသိဘဲနဲ့ဂုံတော့သိသွားတာပဲအဲ့ဒီဂုံသိတာလူ့ဘဝမှာအစောဆုံးပဲအဲ့ဒီမာရတွေကဘယ်ရလာတယ်လဲဆိုတော့မိမိရဲ့ကိုယ်ရင်းကလာတာပဲတခြားလာတာမဟုတ်ဘူးအပြင်ကဘာမှသိချောက်ဆရာမကောင်းဘူးအတွင်းကပြီးပဲချောက်ဆရာကောင်းတော့ပဲအတွင်းကမာရကိုသိက္ခာ၃ရက်နဲ့ပေါ့လေရှောင်ရမယ်ကုကာကွယ်ကုစားရမယ်နေနေရနေနေရအပြတ်ရှိရမယ်ဒါကသိက္ခာ၃ရက်နဲ့သာတတ်နိုင်တာဒါပဲရှိတယ်အဲ့ဒါကဥတီရမှာပဲခုနဒီဝမာရဆိုတဲ့ဟာကတော့သူကတော့နည်းနည်းကြောက်အောင်လောက်အောင်တော့ဒုက္ခပြင်ပေးမှာပေါ့လေသူရဲ့အသင်းပင်တွေကလည်းတစ်စည်းလိုပါတယ်ဒုက္ခပြင်ပေးမှာပေါ့အဲ့ဒါကြီးသိကြောက်ဆရာမကောင်းပါဘူးသူတို့တလည်းတဘဝပေါ့ပူရင်းကကိရိတာမာရတွေတောက်မတတ်နိုင်ဘူးဆိုလို့ရှိရင်တော့ဘုရားဆင်းဆက်သူတို့ကဆက်ပြီးတော့ခြောက်နေအောင်ပါပဲဒုက္ခပြေအောင်ပါပဲအဲ့ဒါဘုရားအရေးကြီးတယ်ဘုမေးတဲ့ပုဂ္ဂိုလ်ကတော့ဒီဝမာရဆိုရင်သူ့နောက်မှာသစ္စာတရားတွေများလိုက်နေလို့လားမသိပါဘူးလားရှိတော့မှဘာမှကြောက်စရာမကောင်းဘူးဆိုတာနားလည်ရမှာကြောက်စရာကောင်းဆုံးတော့ကိလေသာမာရသာကြောက်စရာကောင်းဆုံးဆိုတာအဲ့ဒါနားလည်ထားဖို့ပဲအဲအမတ်6မိကွန်းသွားရစို့သုတိနဲ့နောက်ဘဝပရိသေရိပရိသန္တိအခိုက်တန့်တွေဖြစ်သောနယုတ်ဖြစ်စဉ်ကိုရှင်းပြပါဝေဒနာကြိုးစားအားထုတ်လျက်ဤဖြစ်စဉ်ကိုတားဆီးနိုင်ပါသလားတဲ့သုတိပရိသန္တိဟာသဘောအဖြစ်တော့အတူတူပဲဒီစိတ်တရားအဲ့ဒီကြားထဲမှာဖြစ်နေတဲ့ဝိသိစိတ်တွေမဖြစ်တဲ့အခါမှာလည်းပဲပုံဝင်စိတ်ဆိုတာရှိပါတယ်တရားမြေကြနာစာထိတွေ့တည်တာမျိုးမဟုတ်ပဲလေကြားစိတ်တွေပေါ့ထေရှားပြောလို့ရှိအိပ်ပျော်နေတော့ကဖြစ်တဲ့စိတ်မျိုးတွေအဲ့ဒါပုံဝင်စိတ်ခေါ်ပါတယ်ပရိသေရိပုံဝင်သုတိဒီစိတ်တွေအတူတူပဲအဲသုတိစိတ်ပရိသေရိဖြစ်နေတဲ့ခိုက်တံမှာရှိတဲ့နယုတ်ဖြစ်စဉ်ကိုဆိုတော့ဒါကတော့စပီးရပဲတည်ရတာပဲရှုလို့လည်းဖြစ်နိုင်တာဟာမှမဟုတ်ပဲတခဏလေးပဲဖြစ်ရတခဏလေးပြောက်သွားတာပဲဒီဟာတွေအဲ့ဒီခိုက်တံမှာဒီတော့ဘယ်လိုလုပ်ရှုမလဲတည်တဲ့ခိုက်တံမှာလည်းဒီလိုပဲခဏလေးပြည့်သွားတာပဲစိတ်ကံလေးအတိုင်းပိုင်းလေးကိုဖြစ်သွားတာပဲဘယ်လိုလိုက်ပြီးတော့ရှုနိုင်မလဲဒီဟာတွေတည်မတော့လည်းပဲဘာဝနာအလုပ်မရှိတော့ဘူးဒီတုန်းကအဲ့တော့စပီးရပဲတရှိရမှာပဲဒီမှာပရိသေရိနေတဲ့ခန္ဓာမှာဘာဝကာယကာယဆိုကာယပဒါရဆိုကိုယ်ကြည်တတ်ပါလာတယ်ဘာဝဆိုတာဖို့ဆိုရင်ဖို့ဖြစ်မဲ့ရုပ်ပေါ့မဆိုရင်မဖြစ်မဲ့ရုပ်ပေါ့ဒါတွေပေါ့ဒီလိုဆိုပါတယ်ဝတ္ထုဆိုတာကဟတ္တယဝတ္ထုလို့ဆိုပါတယ်ကာယဘာယဝတ္ထုဒီရုပ်၃မျိုးဥဆောင်ရုပ်သုံးမျိုးပါပါတယ်အသက်ရုပ်ပါတယ်အောင်ဒီဘုရားရုပ်၈ပါးပေါ့ဒီပထဝီဘောတိသောဝါယဝဏခဏထသဩဇာဆိုတာပေါ့လေဒီရုပ်တည်းရဲ့ရုပ်ဖြစ်တဲ့ဖြစ်တဲ့ပါသမီးပဲသူကတော့ဒီတော့ခေါင်းဆောင်အဖြစ်ကာယဘာဝဝတ္ထုဒီသုံးရုပ်သူတို့မှနောက်လိုက်၉မျိုးရှိတော့အလုံး၁၀မျိုးပေါ့လေ13ဆိုတော့30ပေါ့လေအဲရုပ်ကအဲ့ဒါပဲဖြစ်တယ်အမနာတိတ်ဝဲတယ်သူကအဲ့ဒါအမနာတိတ်ဝဲတဲ့အခါမှာဘယ်လိုလိုက်ပြီးတော့ဒါတွေရှုနိုင်မလဲမရှုနိုင်ပါဘူးအဲ့ဘဝင်စိတ်ကတော့အခုဘုဒ္ဓစိတ်တွေရက်နေလို့ရှိရင်တော့အိပ်ပျော်နေတဲ့အခါမှာဖြစ်တဲ့ဘဝင်စိတ်မျိုးဖြစ်ပါတယ်ဒီမြေကျနန်စာထိတဲ့အခါမှာလည်းဘဝင်စိတ်တွေဖြစ်ပါတယ်အဲ့ဒါတွေကတော့တိုက်ရိုက်ပြီးပြီးသားသားမမှတ်နိုင်ဘူးမယ်လို့ဘုဒ္ဓစိတ်တသုတ်တသုတ်ဖြစ်တဲ့အခါမှာ ရှားလေးတွေရှိတယ်အဲ့ဒီရှားစီလေးမှာရှားကလာရောဝင်စိတ်တွေဖြစ်သွားပါတယ်ဥပမာဖြင့်တိုင်နေထောင်ထားတဲ့ခြံပေးလျှောက်သွားလို့ရှိရေးရေးရေးရေးနဲ့ထင်တာလေးပေါ့ရေးရေးကအချားလေးတွေရှိတော့အဲ့ဒီအချားလေးကဝင်စိတ်ပဲဒါနဲ့နီးရတာတည်နေတကယ်အမှတ်တွေကောင်းလာပြီဆိုလို့ရှိရင်တော့စိတ်တွေတသုပ်တသုပ်တသုပ်တသုပ်ဖြစ်သွားလို့ရှိရေးရေးအဲ့ဒါလေးထင်တတ်ပါတယ်ပွင့်စိတ်လောက်တော့ဉာဏ်ကောင်းတဲ့ယောဂီတွေဆိုရင်ထင်မြင်တတ်ပါတယ်ဒါပဲရှိပါတယ်ဒါပဲဘုရားတို့ဖြစ်နေမှာပါပဲဥပဒနာကြိုးစားအထုတ်လို့ရှိရင်ဤဖြစ်စဉ်ကိုတားဆီးနိုင်ပါသလားတဲ့ဒါကိုတားဆီးဖို့မလိုပါဘူးတားဆီးရမှာတော့ကိလေသာသာတားဆီးဖို့လိုတာပဲကိလေသာကိုကျန်တဲ့အကျန်တဲ့ကိလေသာတွေရှောင်တိတ်ပေးရမယ်စိတ်ထဲဖြစ်တဲ့ကိလေသာတွေကိုကာကွယ်ကူစားပေးရမယ်မျိုးအနေနဲ့ကိလေသာတွေကိုနှိမ်နှင်းအာနိယောပြုလို့နှိမ့်နှင်းပေးရမယ်။နောက်ဆုံးအရိယာမေဖြစ်ပြီးတော့အပြည့်ရှင်းပေးရမယ်။ဒါသာရှိပါတယ်ပေးရမယ်ဟာကိရိတာပဲရှိရဲ။ဒါရီကရောက်အောင်လေလုံးရောက်တားဆီးတယ်လုံးရောက်အကြောင်းကြီးလို့သူတို့ဖြစ်လို့ဆိုဘယ်လိုသွားပြီးတော့တားဆီးမလဲ။မဖြစ်နိုင်ပါဘူး။အဲကိရိတာတွေအဲရှောင်တိတ်ပဲကာကွယ်ကူစားပဲနှိမ့်နှင်းပဲအပြည့်ရှင်းပဲလို့ရှိရတော့အကြောင်းကိလေသာကြီးလို့ရှိရင်သူတို့လည်းပဲအလိုလိုတားဆီးပြီးသားဖြစ်သွားမှာပေါ့။ဒါဒီဥတည်ပြီးတော့လုပ်ဖို့မလိုပါဘူး။အဲဒီလောက်ဆိုတော့ပါပြီ။အမတ်ခုနှစ်သွားရစို့။သောတပန်ကြီးဂုံကြီးအရှင်ရှင်များကအဘေပါနီ။သောတပန်ပုဂ္ဂိုလ်သည်နောက်ခုနှစ်ဘဝတို့တွင်ဇိဗ္ဗံတရားအထုတ်လည်လာရန်အခွင့်အရေးအမြဲရရှိရပါသလား။သောတပန်ဤမညာဖူညာတရားများနောက်ဘဝတိုင်အောင်ပွားသွားသည်ဖြင့်တရားအထုသည့်အခါအစမှပြန်ဆရစီရမလိုတော်ဘူးဟုတပည့်တော်ယူဆပါသည်တဲ့ဒါတော့တော်တော်ပြေရမှာပဲသောတပန်ဤဂုံဤအရေးချင်းဆိုတာသောတပန်ဖြစ်ပြီးမှရတဲ့အရေးချင်းမှာအရေးသွေးဝိသုရိမေအထာကတာနဲ့ပဋိသမိတာမေအထာကတာနှစ်မျိုးမှာသောတပန်ရဲ့ဂုံကြီးပြတ်ထားတာရှိပါတယ်ခုနှစ်မျိုးပြအဲရှစ်မျိုးပြတ်ထားပါတယ်ပထမအမျိုးစားကတော့သောတပန်ဖြစ်ခင်ကာလကလောဘဒေါသမောဟကိဋ္တာအခဲတွေကိုမပယ်ဘူးတဲ့ကိဋ္တာအခဲတွေကိုအကုန်လုံးသူကပယ်ရှားလိုက်တယ်တကယ်ဒီဝိသိကိစ္စသီလပရပရမသာဒါပေါ့အပယကမဏိယဒါဒီပေါ့အပြတ်ရှင်းမလိုက်တဲ့မပယ်ဘူးမြတ်ကိလေကဖောက်ခွဲပယ်ခွင့်သည်ဆိုတာပဲဒါပထမဆုံးရတဲ့ဂုံကြီးအရင်ရှင်းပါပဲပါဠိတော်မြို့တော်ပါဘူးပြီးတော့အစမတည်ဝိရိယယင်ကိစိန်၆သိစီတဲ့တတ္တဗံဖြည့်သိဘူးဆိုလို့ရှိရင်နောက်ဆက်ရမယ့်ဘဝတွေဟာမဆုံးနိုင်တော့ဘူးတတ္တဗံဖြစ်သွားပြီဆိုလို့ရှိရင်တော့အများဆုံးလူ့ဘဝနောက်ဘဝမှာစုံကြီးဆန်ကြီးအနေနဲ့ပေါ့လေခုနှစ်ဘဝပဲခုနှစ်ဘဝတည်းတိုးဖြစ်စီတတ်တဲ့အကြောင်းတွေသူ့မှာစိတ်သုံးသွားပြီတော့တဲ့လို့ဆိုတာဒါဒုတိယခေါ်ကြီးပါပဲနောက်အပယ်လေးပါလမ်းပေါက်များတကားပိတ်စီသည်တဲ့သောတပန်ဖြစ်သွားလို့ရှိရင်ငရဲသိစံပြိတ္တသူတွေကိုခေါ်တဲ့အပယ်လမ်းပေါက်ပေတကားကြီးပြိတ်သွားတယ်လို့ဆိုပါတယ်ဒါတတ္တိယရတဲ့ဂုံကြီးပါပဲတရားအထုတ်ပြီးလို့ရှိရင်အရိယပုဂ္ဂိုလ်ကြီးတဏ္ဍာမဖြစ်တဲ့ဥစ္စာခုနှစ်မျိုးလည်းရသွားတယ်အဲ့ဒါတွေကတော့ကိုယ်ပဲဥစ္စာတွေကသတ္တသီလဖြစ်စီဩတ္တပသုတ္တစာကပညာဆိုတာပါလေဒါအရိယာမယားကိုယ်ပဲရရှိတဲ့ဥစ္စာခုနှစ်မျိုးလို့ခေါ်ပါတယ်။ဒါအရိယပုဂ္ဂိုလ်တဏ္ဍာဖြစ်တဲ့ဥစ္စာအရိယဒဏလို့ခေါ်ပါတယ်။အရိယဥစ္စာခုနှစ်ပြားကောင်းစွာရရှိသည်တဲ့။ဒါသုဒ္ဓါပေါ့လေ။ပြီးတော့အပယ်လေးပါလမ်းပေါင်းများအင်္ဂါ၈ပါးလမ်းမများပယ်ရှားသုတ်တည်သည်တဲ့။သူမှာကသမာဓိတ္တိအစရှိတဲ့လမ်းမှန်ဒီတေချာသွားတော့မိစ္ဆာဓိတ္တိအစရှိတဲ့ လမ်းရှေ့လမ်းပေါ်လေအမှားလမ်းမလိုက်တော့ဘူးအဲ့ဒါတကင်းသွားတယ်ဒါဆိုပါတယ်နောက်တစ်ခုကတော့သဗ္ဗဝေဒဘယာနိဥပသမေတိအလုံးစုံသောဝေဒဘယအဲ့ဒါကြီးငြိမ့်သွားတယ်ဝေဒဆိုတာယံခေါ်ပါတယ်ယံဆိုတာအပြင်ယံနဲ့အတွင်းယံနှစ်မျိုးရှိပါတယ်တနည်းအားဖြင့်ကိလေသာယံနဲ့ပုဂ္ဂိုလ်ယံနှစ်မျိုးရှိပါတယ်တတဘာမှာကိလေသာယံနေကင်းသွားတယ်ယံနေကင်းတော့ကံကြမာလေးပေါ့လေဘေးတွေလည်းမဆိုင်တော့ဘူးအထူးသဖြင့်အတ္တနိဝါဒဘေးရရှိတဲ့ဘေးတွေလည်းမဆိုင်တော့ဘူးတဲ့ဆိုလိုတဲ့သဘောကတော့ငါးပါးသီလကောင်းကောင်းလုံသွားတယ်ဆိုတဲ့အတိတ်ပဲပေါ့ငါးပါးသီလချိုးဖောက်လို့ရှိရင်အဲ့ဒီချိုးဖောက်မှုကိုဝေရဘယလို့မြတ်စွာဘုရားကိုယ်ဟောထားပါတယ်ငါးပါးသီလချိုးဖောက်မှုနဲ့ပတ်သက်တဲ့ဝေရအကျိုးအနေနဲ့ခံစားရတဲ့ဘယအကျောင်းဝေရကြီးငြိမ့်သွားတော့အကျိုးဘယလည်းပဲကင်းသွားတာပဲအဲ့ဒါကြီးလည်းငြိမ့်သွားတယ်ပြီးတော့ဘုရားရှင်နဲ့တားတော်ဖြစ်တပည့်တော်ဖြစ်စင်းစစ်ရောက်စီသည်ဒီဘက်ရောက်လာပြီဆိုလို့ရှိရင်ကိလေသာထူပြောတဲ့ပုရုษရဲ့အဖြစ်ကနေပြီးတော့မြတ်စွာဘုရားရဲ့တားတော်တပည့်တော်အစီဖြစ်သွားတာပုရုษရဲ့အဖြစ်နဲ့နေရာသေးတယ်ဆိုလို့ရှိရင်ဒီဘဝကဘုရားဝါဒလက်ခံပြီပဲလို့ဘုရားတရားသံဃာရဲ့တော့သုံးဝယုံကြည်ပြီပဲလို့နောက်ဘဝမှာအခြားဝါဒပြောင်းသွားနိုင်သေးတယ်မသေးရဘူးတရားတွေအားထုတ်လို့သတိပဋ္ဌာန်တရားတွေအားထုတ်လို့အနည်းဆုံးသောတပန်ဖြစ်သွားပြီဆိုလို့ရှိရင်ဘုရားတားတော်တပည့်တော်အစီဖြစ်သွားပြီအဲ့ဒါသတ္တပတိအဲဂုံသတ္တပုဂ္ဂိုလ်ရဲ့ဂုံကြီးပေါ့လေအည်သွေးပေါ့ဒါတွေရှိသွားတယ်သူရဲ့စွန့်ရည်တတ္တိတွေကခုနကိလေသာတွေအပြတ်ရှင်းတာပါပဲဒါသတ္တိပေါ့အညိတ္တသအနိကတ္တနာအနိတ္တသနာပဋိလဘာယဝတ္တိအခြားအခြားသောရပေါင်းများစွာသောအကျိုးအာနိသင်တွေကိုလည်းပဲဖြစ်စေရစီပါတယ်တဲ့ဒီတော့အထက်ကရာဆရာလည်းပဲသောတပတိရဲ့ဂုံရည်ကိုနောက်ဆုံးမပြနိုင်တော့အကျင့်ချုပ်ပြီးတော့ပေါ့ဒီသိမ့်သွားတာပါပဲဒီတော့နောက်ခွန်တော်ရုံမှာသတိပဋ္ဌာန်တရားအထုလိလရာအခွင့်အရေးအမြတ်ရှိပါသလားတဲ့တော့ရှိတဲ့ပုဂ္ဂိုလ်လည်းရှိတာပေါ့ကောင်းကောင်းအာယုံနဲ့စီစီစီစီနေရစ်ပြီးတော့မွေးလျောပေါ်ဆန်နေတာလည်းရှိတာပေါ့ဒီခါကျတော့သတိပဋ္ဌာန်တွေလွတ်နေတာပဲအဲတော့အမတ်တီမြဲလို့ဣန္ဒြေရည်ကျက်လာပြီဆိုလို့ရှိတဘောကနဲ့ပြီးတယ်သောတာပန်လည်းရှိတယ်တချို့ပုဂ္ဂိုလ်တွေကျတချို့သောတာပန်တွေကျတော့ဒုတိယဘဝနေပြီးတော့တဘောပြီးတော့ဆက်သွားတယ်သောတာပန်လည်းရှိတယ်ခုနတတကရုသောတာပန်လည်းရှိပါတယ်အဲဒီလိုခွဲခြားတာလည်းရှိပါတယ်သောတာပန်ဤမဉ္ဇဉ်ဖွယံတရားများနောက်ဘဝတည်းအောင်ပါသွားသလားပါသွားသဖြင့်အဲ့ဒါတော့မဟုတ်ဘူးသောတာပန်ပုဂ္ဂိုလ်တော့သူရတဲ့မဲနဲ့ရတဲ့ဖို့မဲကဒီရင်နဲ့ဖြစ်တာဒီရင်နဲ့ပြီးပြီးသွားနောက်ထပ်မဖြစ်ဘူးမဲကဒီသောတာပန်ပုဂ္ဂိုလ်ကနောက်တရားထုတ်လို့ရှိရင်အခြားမဲအသည့်တွေသာထဖြစ်တာပဲဖိုးဆိုတာလည်းပဲမဖြစ်ပြီတယ်တော့အဲ့ဒီဖိုးကလည်းပဲဖြစ်ပြီးတော့ပြတ်သွားတာပဲသူကလည်းပဲအဲ့ဖိုးဝင်စားတဲ့အခါမှာတော့ဖိုးစိတ်အစဉ်နေဖြစ်နေတော့နှိပ်ပါအဝီးတဲ့စိတ်အစဉ်နေဖြစ်နေတာလေအဲ့ဒါလည်းဟိုဘဝကြီးမပါပါဘူးဖိုးဘဝရောက်ရင်ဟိုဘဝကဖိုးတော့ဝင်စားလို့ရလိမ့်မယ်လေနောက်မဲ့တဲ့ဖိုးတိလည်းရအောင်လည်းအထုတ်လိမ့်မယ်လေမဲ့ဖိုးညာတရားများကတော့ဟိုပါမသွားတာတော့ရှင်းနေသူကတော့သို့သောအချိန်တော့ပါသွားတယ်တရားမထုတ်တော့တမာရီအတိတ်တော်မဖြစ်တော့ဘူးပေါ့တိုးတော့ရထားတဲ့မဉ္ဇဉ်ဖုန်ကြီးအရှိန်ကတော့ဟိုထိပါသွားတယ်အဲ့ဒီရထားတဲ့မဉ္ဇဉ်ဖုန်ကြီးအရှိန်မပြတ်ဘူးအဲ့ဒါကြီးမြဲသွားတယ်နိဒတ်လို့ခေါ်ပါတယ်ဓမ္မတရားထုတ်ဒီခါမှာအစမှပြန်ဆရစလားမလို့တော့ဟုတပည့်တော်ယူဆပါသည်တဲ့ဒါကတော့အပြောကမ္မစီစီနေတဲ့ပုံကိုယ်ကြီးကတော့နည်းနည်းတော့ကြာရင်လည်းကြာမှာပေါ့လေသ တော့ခရခေစတော့မဟုတ်ဘူးရပြီးသားစာပြန်ကြည့်ရတယ်လို့ပေါ့လေလွယ်လွယ်လေးနဲ့ရနိုင်တဲ့အခြေအနေတော့ရှိပါတယ်ဒီမှာဒါတော့ရနိုင်ပါလားစာထဲမှာဆိုတာကတော့မြတ်စွာဘုရားသစ္စာလေးပါးတရားတွေကိုဟောထားတယ်အဲ့ဒီသစ္စာလေးပါးတရားရထားတဲ့တောတော်ပုဂ္ဂိုလ်ဟာဘလောက်ပဲကာမဂုဏ်ပျော်ရင်အပျော်ရည်နဲ့အချိန်ကုန်နေပြီမယ်လို့ခုနဘဝတည်းတိုးပြီးတော့မဖြစ်ရဘူးဆိုတာပေါ့လေရှိဘဝဟိုဘက်ရှိဘဝမရှိဘူးလို့အဲ့ဒီလိုလည်းဆိုထားပါတယ်အပျော်နဲ့ပျော်တော့ပျော်သေးတယ်မေ့တော့မေ့သေးတယ်တောတော်ကတော့အဲမေ့တဲ့အခါမှာဆိုတော့အဲသတိပ္ပဏတရားကြီးလွတ်နေတာပေါ့ဒါပမာဏရှိသေးတာပဲသူတို့မှာမေ့လျော့ပေါ်ဆတဲ့သဘောလင်းဟင်းတဲ့သဘောပြစ်ခွက်တဲ့သဘောတော့ဒါတော့ရှိတယ်တို့တော့အောက်တကြလောက်အောင်တော့ဒီလိုတော့မရှိတော့အဲ့ဒါတွေတော့ကျင်းသွားတယ်ဒါလို့ပဲဘုန်းကြီးတို့ဖြေနိုင်မယ်တိတိအသေးစိတ်ဖြေရမယ်ဆိုအများကြီးရှိပါသေးတယ်နောက်အကြောင်းကြီးတဲ့ခါကျမှဖြေပါမယ်အဲအမှတ်ရှိမေကွန်းပေါ့လေနှစ်ခုပဲကျမအကုန်ပဲဖြေလိုက်ပါတော့မယ်အမှတ်ကိုမေစွန်းမေကွန်းမကွန်းမေကွန်းတော့လွယ်ပါတယ်သူအရင်ဖြေလိုက်ပါမယ်ယောဂီများ၅ပါးသီလ၈ပါးသီလသုံးမဟုတ်ရန်သိခါဘုံ229ပါးစောင့်ထင်းပြီးတောတဘာဖြစ်မှုဤတူညီမှုကွဲလွဲမှုများကိုရှင်းပါတဲ့ဒီလောက်တော့ပဲကွဲပါတယ်အရေးကြီးဆုံးလူများပါဆိုအရေးကြီးဆုံး၅ပါးဒီလောက်တက်တက်တိုးပြီးတော့ဗောလေအမွှန်းနေလေးပါတဲ့၈ပါးဒီလောက်ဒါအလတ်စားဗောလေရတော်များကတော့ညာနေစနေခုနှစ်ပါးတော့သိခါဖို့ရှိပါတယ်တီလာအရေးကြီးဆုံးနည်းနည်းဆောက်ရတာနဲ့အမွှန်းဒီတီလာလေးပို့ပြီးတော့ရာမြတ်ဆောင်ထရတယ်ကိုနှုတ်ဆောင်ထရတာကြီးအတူတူပါပဲတီလာတော့ခြားနာပါတယ်တမာရီနဲ့ပညာကတော့အတူတူပါပဲရတော့ရင်ရတော့မကွာပါဘူးအမရှိပု္ပ္ပာကတော့တရားပြကမ္မဋ္ဌာန်းဆရာကိုကောင်းဆုံးကြီးစုတင်ဒီကအဘယ်ပါနည်းကမ္မထန်ဆရာက golden age ရွှေအရွယ်ပေါ့60ရာသီ90စသည်အထိပေါ့လေဒီရေရောက်လို့ရှိရင်ဆရာရဲ့မွေးနေ့ပွဲများကျင်းပပေးရပါမလားကမ္မထန်ဆရာပြန်လည်တော်မူပြီးရုပ်တုထုလုပ်ပြီးဓာတ်တော်များတင်ထားရပါမလားအဲ့ဒါကြီးရတော့ဘုရားလူပြောရလို့ရှိရင်တော့အာမိဇပူဇာခေါ်တယ်ယုတ်ရူပီစီတွေနဲ့ပူဇော်တာဓမ္မပူဇာဆိုတာကတော့မိမိဘဝကိုမြင့်တင်ပေးတဲ့အစဉ်တမြင့်ပေးတဲ့ဓမ္မနဲ့ပူဇော်တာပေါ့လေသီလဆင်ရဓမ္မရီဆင်ရပညာဆင်ရအကျင့်တွေကျင့်တာပါလေအဲ့ဒါဓမ္မပူဇာခေါ်တယ်ဘုရားကြိုက်တာကတော့ဓမ္မပူဇာပဲကြိုက်ပါလေဘာဖြစ်လို့လဲဆိုတော့အမိတပူဇာကသာသနာရှိအောင်ထားနေဘူးသူကစားတဲ့အဆိုကတော့တရတလေးရာဟုတစ်ချိန်တောက်လေးတောင်မှသာသနာထိမ့်မထားနိုင်ဘူးလို့ဆိုပါတယ်ဓမ္မပူဇာကသာသာသနာအတွရှိအောင်ထားနိုင်တယ်အမိတပူဇာသာသနာရှိစွာမဆောင်နိုင်ဓမ္မပူဇာသာသနာရှိစွာဆောင်ထားနိုင်ဆိုမြတ်စွာဘုရားဆိုရုပ်ပြုခဲ့ပါတယ်အမိပေးခဲ့ပါတယ်ဓမ္မပူဇာဆိုလို့ဇာတိကိုရွတ်ဖတ်ပြီးတော့အဲ့ဒါလို့လုပ်တဲ့ဟာမျိုးတော့ဓမ္မပူဇာအစ်စ်မဟုတ်ဘူးဆိုတော့လည်းနားလည်ထားဖို့လိုပါတယ်ဒီနေရာမှာဘုရားလက်ထက်တော်ကာလကဘုရားပဋိနိဗ္ဗာန်ဆံဃာကြီးဖြစ်ရလေကိုအတူချုပ်ပြီးတော့ပြောပြစေဘုရားပဋိနိဗ္ဗာန်ဆံတော့မယ်ဆိုတော့လူတွေနဲ့ဒီမြမာတွေပေါ့လေအလုံးစုရုံးပြီးတော့အကြီးအကျယ်ပေါ့လေယုတ်ထုပစ္စည်းတွေနဲ့ပူဇော်ကြတယ်ဒီအခြေအနေကိုမြတ်စွာဘုရားကအရှင်အနန္ဒာကိုပြောတယ်အနန္ဒာတဲ့ငါဖျားကိုဘိက္ခုဘိက္ခုနီဥပါစကဥပါစိကာတွေပေါ့လေပိတ္တ၄မျိုးတွေကအမျိုးမျိုးသောပူဇော်မှုတွေနဲ့ပေါ့လေပူဇော်ကြတာရှိခင်မြတ်တို့ပူဇော်ပတ်တာရမရောက်တဲ့တဲ့လူတဲ့တို့ကြီးအမိရတာဘယ်လိုအနေမျိုးနဲ့လောက်မှာရှိခရာရောက်တယ်လဲလို့ဆိုတော့ငါဘုရားဟောထားတဲ့အတိုင်းဓမ္မနုဓမ္မပฏิပါဏပါလိဘုရားတရားတိလျော်တဲ့ အကျင့်တွေပေါ့လေဒီလာကျင့်တွေဒုတိယကျင့်တွေသမာဓိကျင့်တွေပညာကျင့်တွေပေါ့လေဒါတွေအဲ့လိုကျင့်နေတာမှငါဘုရားကိုချစ်ခင်လေးစားမြတ်လို့ပူဇော်ရရောက်သည်တဲ့အဲ့ဒါထောက်ကြည့်ပေါ့လေဒီတော့ကနကမ္မထန်ဆရာအကောင်းဆုံးကျေးဇူးဆက်နေရပါလဲဆိုတာပြည်ပြီးပြောသူကဘုရားကိုပြောထားတာကမ္မထန်ဆရာကကနအရွယ်ကြီးလို့ရှိရင်ဟာတော့ဆရာရဲ့မွေးနေ့တွေဘာတွေပြုလုပ်ပေးရသလားဆိုဒါလည်းအမိသပူဇော်ပဲဒါတကယ်ကျေးဇူးဆက်နေအစ်စ်မဟုတ်ဘူးကမ္မထန်ဆရာပြန်လည်ပူပြီးလို့ရှိရင်လည်းရုပ်ထုထုလုပ်ပြီးတော့တတော်များကိုသိမ့်ထားရပါမလားဒါလည်းအာမိသကုသလေးပဲအဲ့ဒါလိုပြုလုပ်တာကတော့ဘုရားရဲ့ဘုရားကိုအာမိသကုသနဲ့ပူဇော်တဲ့ပုဂ္ဂိုလ်တော်မှဒီစီတီးကြီးဒီအကြီးကြီးတဲ့ကျောင်းကြီးဒီအကြီးကြီးဆောက်ငါဘုရားရဲ့သာသနာကိုတည့်ရတာလေးရာဟုတစ်ချိတ်တောက်လေးတော်မှဆောင်မထားနိုင်ရည်ဆိုတာအဲ့လိုတည်တည်ကြကြမရှိပါဘူးသာသနာကိုဆောင်ထိုင်းနေတဲ့အရှိတရားလုံနေတာကတော့ငါပြဟောထားတဲ့အတိုင်းသီလသမာဓိပညာအကျင့်တရားတွေကိုပြည့်စုံချင်နာလောက်တဲ့ကြည့်ကျင့်မှဒါမှငါပြသာသနာအတွေ့ရှိမှာတဲ့ဒီလိုဆိုတော့ပါလေရှင်ဘင်းကကျင့်ထားတဲ့ပုဂ္ဂိုလ်ကြီးကတရားတွေရှိနေလို့ရှိရင်နောက်ပိုင်းမျိုးဆက်အတ္တိဖြစ်အောင်ပေါ်လိဒါတွေအစစ်ဒီတရားတွေကိုပြသွားမှာပဲအထုတဲ့ပုဂ္ဂိုလ်ရှိနေလို့ရှိရင်ဒီသာသနာအထုတဲ့ပုဂ္ဂိုလ်မှာတည်နေတာပဲတယောက်ရှိတယောက်မှာဒီတယောက်သာသနာတည်နေတာပေါ့တယောက်ကစားအများကြီးပေါ်လိဒါလေးပြောင်းလို့ရှိဒီသာသနာတည်နေတာပဲသာသနာအထုရှိစွာဖြစ်နေတာပဲလို့ဆိုထားပါတယ်နော်အဲ့ဒါတလောက်ဆိုလို့ရှိရင်နားလည်လောက်ပါပြီဒီမှာတော့သို့တော့တခုတော့ရှိပါတယ်ခုနဆရာတွေကပူဇော်တဲ့အနေနဲ့မလုံကောင်းမှုလို့ပြောတာမဟုတ်ပါဘူးသိအရေးမကြီးလာဘူးဆိုတော့လုံးလို့ရှိရင်တော့ထိုက်တန်သမီးရကုသိုလ်ရပါတယ်တရားထုတ်တယ်လို့တော့ကုသိုလ်မရဘူးတကယ်ကျေးဇူးဆန္ဒကတော့ဆရာဘာလုပ်သွားသလဲဖခင်ဘာလုပ်သွားသလဲဆရာလုပ်တဲ့လူကဘယ်လိုလုပ်လဲတကယ်အနှစ်သာရရှိတဲ့လူလားအရေးကြီးတဲ့လူလားဆိုတော့ကြည့်ပြီးတော့ဆရာလုပ်တဲ့လူဆရာသွားတဲ့လမ်းကြောင်းလျှောက်ပြီးတော့နောက်ထပ်လက်သမားကြီးပညာအရှင်တရားအထုတဲ့ပုဂ္ဂိုလ်ဤအစမပြအစမပြဖြစ်ဖို့ပဲဒါပဲအကောင်းဆုံးကျေးဇူးဆန္ဒပဲအဲ့ဒါကမှဘုရားကဘုရားကြီးရှိမှုအထူးရှိနေတယ်ဆိုတာမှတ်ထားဖို့ပါပဲတိတိအကျေဖြေစရာတွေလည်းအများကြီးရှိပါတယ်ဒီကိစ္စဆောင်ရရမှာညီကုန်းချုပ်အနေနဲ့ပေါ့လေမှားတမ်းလေးတခုဘုန်းကြီးအထူးချုပ်ပြီးတော့ပြောပြရစီဘုန်းကြီးတို့ဗုဒ္ဓဝံစခေါ်တဲ့ဘုရားဖြစ်တော်ရှင်တွေကိုဖော်ပြထားတဲ့ဗုဒ္ဓစာပေလေ့လာတဲ့အခါမှာအဝဝေကောင်းအောင်ဗုဒ္ဓကိုယ်တိုင်တည်သွားတဲ့ဇီတိတွေ့ရပါတယ်ဓမ္မကြည်တိဆုံးစစ်တော်ဓမ္မတုစာဝိပုစီတာဓမ္မဘုဗ္ဗကုလံကတော်နိဗ္ဗုတော်သောစသဝကောတဲ့မြတ်စွာဘုရားဟာတဲ့ကိုယ်တိုင်တရားစီအထုပ်ပြီးတော့ကိရိတာစီကုန်ခံပြီးတော့တပည့်များနဲ့အတူပေါ့ဒီကိလေသာတွေကုန်ခန်းသွားတယ်။တက်လို့ဖြစ်ပြီးတော့ဓမ္မစီစီတည်တယ်။စီစီဆိုတာကအမြာကိုကိုွယ်ဖို့အမြာယူသေးဖို့တည်စားတာကိုဒါစီစီခေါ်ပါတယ်။စီစီက၄မျိုးရှိတယ်။တတ်တော်ကြီးစုပေါင်းတည်တာဓာတုစီစီခေါ်ပါတယ်။ကျက်စွာပြအတုံးဆောင်ဒီပစ္စည်းတွေကိုတည်တာကပရိဘောဂစီတီခေါ်ပါတယ်ပြီးတော့မျက်စွာပြရုပ်ထုလုပ်ပြီးတော့ကိုယ်ဝယ်တာကတော့မာလဲဥဒိတစီတီခေါ်ပါတယ်အဲ့ဒီစီတီကအကုန်လုံးရုပ်ထုတွေပဲမျက်စွာပြတည်တဲ့စီတီကတော့အခုယောဂီကြီးတရားအထုတ်နေတဲ့သတိပဋ္ဌာန်ပါတယ်စာပြပြောလို့ရှိရင်တော့ပရိပုဂ္ဂယတရား32ခုပါဒါပဲသတိပဋ္ဌာန်ဥတည်ပြီးတော့ပြောထားတယ်ဖြေဆုံးခရဝိညာစိတ္တမအာယုန်ဒီပေါ်ကိမှမလွတ်တမ်းလိုက်မှပြီးတော့ဝိရိယသတိသမာဓိတိအာကုန်ပြီးတော့ဗောလေအမြင့်ဖုန်ညာစိညာနာတိဖြစ်သွားရဖြားတိလည်းဒီတန်းစီလိုက်တာပဲ ဲ့ဒါတွေကိုမြတ်စွာဘုရားတည်သွားတယ်တဲ့ဓမ္မစီ။အုပ်လည်းမကုန်၊တဲလည်းမကုန်၊ကြောက်လည်းမကုန်၊ရေလည်းမကုန်၊ပြီးလိုက်ပြီလည်းမကုန်ဘူးပေါ့လေ။ဘာမကုန်။ကိရိယာစာပါဠိဘာမပေါ့။မြတ်စွာဘုရားတည်သွားတာ။အဲ့ဒီစီတွေကိုတည်တဲ့အခါမှာလည်းပဲသစ္စာ၄ပါးအဲ့ဒါအလွန်တူသွားတာ။အမှန်တရားတွေတွေ့ရပြီဆိုတာမှန်တဲ့ဟိဆိုတာပေါ့လေလက်တိလက်မောင်းတမ်းပြီးတော့အလံထူရလောက်အောင်ပေါ့လေမှန်တယ်တရားတွေအာထုတ်ထားလို့ဒီပြတရားတွေအာထုတ်ထားလို့သစ္စာ၄ပါးကိုတည်ပြီဆိုလို့ရှိရင်ကိုတည်ထားတဲ့တရားနဲ့အခုလိုဝိပဿနာယဉ်ပြင်မှာပေါ့လေမြတ်စွာဘုရားအဆူဆူကြီးပူဇော်ရတာတဲ့အဲ့ဒါဓမ္မပူဇာခေါ်တယ်နားပဲဒီတော့အခုခေတ်အချိန်ကြီးကြည့်ရလို့ရှိရင်ဘုရားဘာသာဆရာတွေဟာမြတ်စွာဘုရားအကျိုက်ဆုံးဖြစ်တဲ့သာသနာအတွင်းရှိတဲ့ဓမ္မပူဇာအလေးမပေးဘဲနဲ့ပေါ့လေ။ကျန်တဲ့စီတီတွေကိုလည်းတိတ်ပြီးတော့အလေးပေးလို့အားကြီးတော့ဓမ္မပူဇာကမရှိတော့ဖြစ်နေတော့လူတွေဟာယုံဝါးဝါးကြီးအကုန်လုံးဖြစ်နေတာပဲဒီမှာဘုရားဘာသာဝင်ရတဲ့အခြားဘာသာဝင်တွေဖြစ်သွားတယ်အများကြီးပဲ။အနှစ်သာရဆိုတဲ့ဘာမှရှိဘူးအဲ့လိုဖြစ်နေရတယ်အဲ့အဲ့ဒီသဘောလေးတွေကိုဒီချာတည်နာလိုက်ပြီးတော့မြတ်စွာဘုရားကိုယ်တိုင်တည်သွားတဲ့ဓမ္မစီစီကိုပေါ့လေဥစားပြည့်တဲ့အနေနဲ့အခုလိုသတိပဋ္ဌာန်ဘာဝနာတရားတွေအားထုတ်လို့ရှိရင်38ပါးသောဘောဓိယောဂီတရားတွေနဲ့ကုသနာမှာရှိလာပြီးတော့အကောင်းဆုံးပေါ့လေဓမ္မပူဇာနဲ့မြတ်စွာဘုရားကိုအာရပါရအနှစ်သာရရှိရှိပေါ့လေပူဇော်နိုင်တဲ့အခြေအတိရောက်နေပါလေအဲ့လိုအနေပူဇော်မှုမျိုးနဲ့ပေါ့လေဆက်လက်ပူဇော်နိုင်အောင်ကြိုးစားနေရပါစေလို့တိတ်တွင်းရတဲ့ဒီနေ့အမေအဖြစ်အကောင်းအဆုံးသတ်လိုက်ပါတယ
်။စာဓုစာဓု